အမေရိကန်မှာပြီးခဲ့တဲ့လကလူမဲမျိုးသားဂျော့ချ်ဖလိုက်ရဲကဖမ်းဆီးထားစဉ်တည်ဆုံသွားပြီးတဲ့နောက်နိုင်ငံတော်ဝန်လူထုမငြိမ်သက်မှုတွေဖြစ်လာနေချိန်မှာပဲအမေရိကန်စစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်စမ်းစစ်ဝေဖန်မှုတွေလည်းဖြစ်လာနေပါတယ်။အမေရိကန်စစ်တပ်ဟာပြည်သူတွေကိုကိုးစားပြုပြီးအကောင်းဆုံးကာကွယ်နိုင်ဖို့အတွက်နှစ်ပေါင်းများစွာနိုင်ငံရေးမှာမပါဝင်ဘဲနေလာခဲ့တဲ့အစင်လာရဲ့အရေးပါမှုနဲ့ပတ်သက်ပြီး VOA Pentagon သတင်းတောက် Color Back ကသတင်းပေးပို့ထားတာကိုပြောပြပေးပါမယ်။ကျွန်တော်ရန်နိုင်ပါ American သမ္မတအင်ဂျီရောရှေးကလာဖေးရဲ့ဘန်းဂျံမှာငိမ့်ညမ်းစွာဆန္ဒပြနေတဲ့သူတွေကိုဗဟိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နှင်းခဲ့တာကြောင့်ရက်ဖက်ရေးရမှာ American စစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတနိုင်ငံလုံးတိုင်းတာနဲ့အခြေတင်ဆွေးနွေးမှုတွေဖြစ်လာနေပါတယ်။ပြည်တွင်းနိုင်ငံရေးမှာမပါဝင်ဘူးဆိုတဲ့ American စစ်တပ်ရဲ့စံတန်ဘိုးက American စစ်တပ်ရဲ့အကြီးမားဆုံးအရေးချင်းဖြစ်တယ်လို့Pennsylvania တက္ကသိုလ် Gary Urey ဌာနမှူးဆောင်ဖော်ဝင်တဦးဖြစ်သူအငိမ့်သားဗိုလ်ချုပ်ကြီး Joseph Votel ကပြောပါတယ
် An apolitical military serves the nation the best. It's what the intentions were of the founders.
နိုင်ငံရေးမှာဝင်မပါတဲ့စစ်တပ်ဟာတိုင်းပြည်ကိုအကောင်းဆုံးတောင်းဝန်ထမ်းဆောင်တာပါ။ဒါကနိုင်ငံကိုစတည်ထောင်ခဲ့တဲ့နိုင်ငံကောင်းဆောင်တွေရည်မှန်းခဲ့တဲ့နိုင်ငံတစ်ကြီး။ဒါကြောင့်လဲ American စစ်တပ်ဟာတိုင်းပြည်မှာလေးစားမှုအခမ်းအနားဆုံးအဖွဲ့အစည်းဖြစ်ဆက်ပြီးရပ်တည်နေတာဖြစ်ပါတယ်။
တိုင်းပြည်မှာအခြေအနေတွေအလွန်ဆိုးတဲ့အချိန်ရောက်မှလုံရမယ့်တက်တီချတဲ့ကိစ္စကိုသမ္မတထရမ့်ကနိုင်ငံတော်မှလှုပ်သွားမယ်လို့ချိန်ကြောက်လိုက်တာကြောင့်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဟောင်းအငိမ့်သားဗိုလ်ချုပ်ကြီးမိုက်မိုလန်အပါအဝင်အငိမ့်သားယူသွားတဲ့အမေရိကန်စစ်တပ်ထိပ်ပိုင်းခေါင်းဆောင်အများအပြားကလည်းဝေဖန်ပြောဆိုကြပါတယ်။ဆန္ဒပြပွဲတွေအတွင်းအင်ဂျီရိုနာကခရီးရန်ဖျားကြောင်ထိခိုက်ပျက်စီးသွားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမောက်အက်စပါနဲ့စစ်တပ်ထိပ်တန်းတာဝန်ရှိသူတွေဟာနောက်တနေ့မှာတော့သမ္မတထရမ့်နဲ့အတူလာဖေးရဲ့ပန်းချံကိုဖျက်ပြီးအဲ့ဒီဖျားချောင်းရှိမှသွားပြီးတော့ဓာတ်ပုံရိုက်ခဲ့ကြပါတယ်။ကာကွယ်ရေးဝန်ကြီးအက်စပါရောပူးရဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌမတ်မီလီယောသမ္မတဘာလုံးမဲဆိုတာကိုမသိခဲ့ပဲအဲ့ဒီပန်းချံမှာနေရာယူထားတဲ့အမျိုးသားအရန်တပ်ဖွဲ့တွေကိုကျေးဇူးတင်ကြောင်းပြောဖို့ပဲသဘောတူခဲ့တာဖြစ်တယ်လို့ပန်ဒဂွန်တာဝန်ရှိသူတွေကပြောပါတယ်။ကာကွယ်ရေးဝန်ကြီးမတ်အက်စပါကတော့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့စစ်မြေပြင်မှာအသာစီးယူထားသလိုမျိုးယူဖို့လိုအပ်တယ်လို့ပြောခဲ့တဲ့အပေါ်မှာနောင်တရမိကြောင်ပြောလိုက်သလိုဗိုလ်ချုပ်ကြီးမီလီကလည်းတမရနဲ့အတူလက်ဖေးရဲ့ပန်းချံကိုလိုက်သွားဖို့ဆုံးဖြတ်ခဲ့တဲ့အတွက်သင်ခန်းစာရတယ်လို့ပြောပါတယ
် I should not have been there. My presence in that moment and in that environment created a perception of the military.
ကျွန်တော်အဲဒီကိုမသွားခဲ့တဲ့ပါဘူး။အဲဒီအချိန်အဲဒီအခြေအနေမှာကျွန်တော်ရှိနေတဲ့အတွက်ဤရင်းနိုင်ငံရေးမှာစစ်တပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့အမြင်မျိုးကိုဖြစ်စေခဲ့ပါတယ
်။ American စစ်တပ်နိုင်ငံရေးမှာပါဝင်ပတ်သက်ခြင်းမရှိတာကအစင်းလာတစ်ခုအဖြစ်သာမဟုတ်ဘဲစစ်တပ်မှာစစ်သားတိုင်းလုပ်ရတဲ့ကျန်းသစ္စာကျင်းဆိုရတဲ့တစ္ဆာအဋ္ဌံဖြစ်ပါတယ်။ American တပ်တွေအနေနဲ့ဘယ်သမ္မတကိုမှကာကွယ်ထောက်ခံဖို့ကျန်းသစ္စာကျင်းဆိုခဲ့တာမဟုတ်ဘဲဖွဲ့စည်းပုံကိုကာကွယ်ဖို့အတွက်ကျန်းသစ္စာကျင်းဆိုတာဖြစ်တယ်လို့ Democracy ကာကွယ်စောင့်ရှောက်ရေး Foundation က Bradley Bowman ကလည်းပြောပါတယ်။သမ္မတထရမ့်ဟာဒီအချက်ကိုမကြာခဏဆိုသလိုလစ်လီရှူတာဒါမှမဟုတ်မေ့နေတတ်ပြီးဒီပေါ်မှာစိုးရိမ်မိတယ်လို့လည်းကာကွယ်ရေးဝန်ကြီးဟောင်းဝီလျံကိုဟန်အပါအဝင်အစိုးရထိပ်တန်းတာဝန်ရှိသူဟောင်းတွေကပြောပါတယ
် The president has been really accumulating a sense of ownership about the government where he
သမ္မတဟာအစိုးရနဲ့ပတ်သက်ပြီးတော့ငါပိုင်နေဆိုတဲ့သဘောမျိုးတွေအမှန်တကယ်ဖြစ်လာနေပါတယ်ဒါကငါစစ်တပ်ငါဘုံချုပ်ငါတရားသူကြီးဆိုပြီးငါပိုင်နေဆိုတာမျိုးဖြစ်လာနေတာပါ
အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့၅လလောက်ပဲလိုတော့တဲ့အချိန်မှာပြည်တွင်းကိစ္စရပ်တွေမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးအခုလိုအခြေတင်ဆွေးနွေးမှုတွေနောက်ထပ်ပေါ်ပေါက်လာမှာကိုလည်းတချို့တွေကစိုးရိမ်နေကြပါတယ်။သမ္မတကသူ့ရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်စစ်တပ်ကိုအသုံးချဖို့ကြိုးစားလာနိုင်တာကြောင့်အမေရိကန်စစ်တပ်ဟာကြီးမားတဲ့စမ်းသပ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့အမိမြေလုံခြုံရေးဝန်ကြီးဟောင်းဂျေးဂျွန်ဆန်ကလည်းပြောလိုက်ပါတယ်ခင်ဗျာ။